မြန်မာနိုင်ငံမှာအာဏာသိမ်းစစ်တပ်ကိုခုခံတော်လှန်မှုတဲ့အပြင်းထန်ဆုံးဒေသတစ်ခုဖြစ်တဲ့ချင်းပြည်နယ်မှာနေစဉ်စစ်ပွဲတွေနဲ့ပဋိပက္ခတွေဖြစ်နေပြီးနေရစွန့်ခွာထွက်ပြေးရသူတွေလည်းတိမ့်နေချီရှိနေပါတယ်။အဲ့ဒီအထက်မှာအိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံနေရတဲ့စစ်ပီးဒုက္ခသည်တွေလည်းထောင်းနဲ့တောင်းနဲ့ချီရှိနေပါတယ်။အခုလိုအခြေအနေမှာပဲချင်းပြည်နယ်နဲ့ထိစပ်နေတဲ့အိန္ဒိယအရှေ့မြောက်ဒေသမဏိပူဒေသထဲမှာလည်းလူမျိုးရေးအထူးကြုံနေဖြစ်နေတဲ့အတွက်အပြန်အလှန်တိုက်ခိုက်မှုတွေရှိနေတာကြောင့်ချင်းစစ်ပြေဒုက္ခသည်တွေအနေနဲ့ထပ်မံအခက်အခဲတွေကြုံနေရပြီးလုံခြုံရေးအတွက်စိတ်မအေးနိုင်ဖြစ်နေရပါတယ်။မြန်မာနိုင်ငံအတွင်းဆက်အာဏာရှင်တော်လှန်ရေးရေရှည်လာတာနဲ့အမျှအိန္ဒိယရောက်စစ်ပြေဒုက္ခသည်တွေကြုံတွေ့နေရတဲ့အခက်အခဲတွေအကြောင်းမက်ခင်လေးကဆက်သွယ်မေးမြန်းတင်ပြထားပါတယ
်။အိန္ဒိယနဲ့မိုင်300ကျော်နည်းနည်းမချင်းထိစပ်နေတဲ့ချင်းပြည်နယ်ဟာစစ်ဘေးသင့်ချင်းလူလူဟာကက်လျက်မီဇိုရန်ပြည်နယ်ကိုအဓိကပြေးကြရသလိုချင်းစကိုင်းအထက်ပိုင်းနဲ့ကပ်နေတဲ့မဏိပူပြည်နယ်ထဲမှာလည်းခိုလုံသူတချို့ရှိနေပါတယ်။မဏိပူမှာပြီးခဲ့တဲ့မေလကစပြီးလူမျိုးရေးအထူးကြုံတွေဖြစ်နေတာကချင်းပြည်နယ်ကထွက်ပြေးလာတဲ့စစ်ရှောင်းတွေကတက်ရောက်ခဲ့ပါတယ်။2021ခုနှစ်စစ်တပ်အာဏာသိမ်းမှုကိုဖီဇန်ဆက်ကျင်ခဲ့လို့ထွက်ပြေးခဲ့ရတဲ့ဥယုံထန်းကတော့အဓိကတရားဝင်နေထိုင်ခွင့်နဲ့တာဝန်ယူဖြည့်ရှင်းပေးဖို့တိုင်ကြားနိုင်တဲ့အဖွဲ့အစည်းတွေမရှိလို့မလုံးမချုံပို့ဖြစ်ရတယ်လို့ပြောပါတယ
်။ဖြစ်နေတဲ့ပြဿနာတွေတော့မဟုတ်မြန်မာမျိုးရည်နဲ့အကြမ်းဖြစ်နေတဲ့မျိုးဆိုတဲ့ခါမှာအိန္ဒိယလူမျိုးရည်နဲ့ဖြစ်နေတဲ့ပြဿနာတွေကိုကျွန်တော်တို့ဘယ်သူကကင်တူပြီးတော့ဖြေရှင်းပေးမလဲကျွန်တော်တို့အချင်းချင်းတည်တော့မယ်ချင်းချင်းရိုက်နေကြတော့မယ်အဲ့ဒီမှာဘယ်သူကတာဝန်ယူပေးမလဲဥပမာချင်းချင်းပြောမယ်ဆိုကျွန်တော်တို့မှာဒုက္ခတင်နေနေဖြစ်သူများနိုင်ငံနေမှာနေထိုင်တဲ့ခါမှာကျွန်တော်တို့မှာဥပဒေမရှိဘူးဘာလိုက်စင်မှမရှိဘူးဘာအမခချက်မှမရှိဘူ
းပြီးခဲ့တဲ့မေလကစတဲ့မဏိပူပြည်ပခမှာလူ200နီးပါးတေဆုံးခဲ့ရပြီးလူရနဲ့ချီတန်ရရကလူတောင်းနဲ့ချီအိုးအိမ်တွေစွန့်ခွာထွက်ပြေးရတဲ့အထိပြင်းထန်ခဲ့ပါတယ်။မဏိပူပြည်နယ်ထဲကိုမြန်မာဘက်ခြမ်းကနေလူထောင်နဲ့ချီအတားဆီးမရှိဝင်လာတာကဒီလိုပြဿနာတွေပိုကြီးထွားသွားတာဆိုပြီးတော့အိန္ဒိယပြည်ထရေးဝန်ကြီးအမစ်ရှက်ကလွှတ်တော်မှာဩဂုတ်လတုန်းကတရားဝင်ပြစ်တင်ပြောဆိုခဲ့လို့ချင်းဒုက္ခသည်တွေကြားပို့ပြီးတော့စိတ်ပိုင်းဆိုင်ရာမလုံမချုံဖြစ်ခဲ့ရပါတယ်။ချင်းလူအခွင့်အဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုင်းဘန်ပြက်ကတော့မဏိပူရေးကြောင့်ချင်းစစ်ရှောင်းတွေအနည်းနဲ့အများထိခိုက်လာနေတာကတော့တွေ့မြင်နေရတယ်လို့ VOE ကိုပြောပါတယ်
။မဏိပူမှာဖြစ်တဲ့ဟာတော့ကျွန်တော်တို့တော်တော်ဝန်းနေဆရာကောင်းတယ်။အဲ့ဒီမှာလည်းတချို့ကျွန်တော်တို့ဒီဒုက္ခတွေရှိတာပေါ့လေ။ဒါမဲ့ဒီလိုဖြစ်ပြီးသွားတဲ့နောက်ပိုင်းမှာတို့နေဆရာမရှိဘူး၊သွားဆရာမရှိတဲ့အချိန်မှာပြီးတော့ဒီမီဇိုရမ်ကိုကြည့်မယ်ဆိုရင်လည်းမဏိပူဘက်ကထပ်ပြီးလာတဲ့ဒီကျွန်တော်ဒီကိုမောင်မားဒီပြီးတော့မင်းမနီပေါ်မှာရှိနေတဲ့လူတွေတော်တော်များများမီဇိုရမ်ဘက်ကသူတို့ကိုကူညီတဲ့ခါကျတော့မဆတ်တက်သွားတာပေါ့အဲ့ဒီအချိန်မှာကျွန်တော်ဒီမှာရှိတဲ့လူတွေအကူအညီမှုလည်းခုနပြောသလိုနည်းနည်းခက်ခဲတာတွေတွေ့တယ
်အခုဆိုရင်အိန္ဒိယမှာချင်းစစ်ဆောင်အရေးအတွက်8000နီးပါးရှိနေပြီလို့ချင်းလူအခွင့်အရေးအဖွဲ့ကပြောပါတယ်မြန်မာပြည်ဘက်ကိုပြန်ဖို့ကလည်းနေစဉ်လိုလိုစစ်တပ်ကလေချောင်းအပါအဝင်ပုံစံမျိုးစုံနဲ့စစ်စင်ရေးတွေလုပ်နေလို့စစ်ရှောင်တွေအနေနဲ့ရှေ့မတိုးတာနောက်မဆုတ်တာဖြစ်နေရပါတယ်။မတူပီမြို့နယ်ကစစ်ဘေးရှောင်လာတဲ့ဥတာမှန်းကတော့အိန္ဒိယမှာအခက်အခဲတွေကြုံရတာမှန်ပေမဲ့မြန်မာစစ်တပ်အောက်မှာနေရတာထက်တော့ပိုပြီးကောင်းတယ်လို့ပြောပါတယ
်။ဘယ်မှာနေထက်တော့ဒီမှာနေအစ်စစ်နေတာပိုကောင်းတာပဲ။ဘယ်မှာနေလာလုံးဝစက်လက်ပင်ပန်းတယ်။ညလည်းမအိပ်နိုင်ဘူး။အစားတောက်လည်းကောင်းကောင်းမစားနိုင်ဘူး။တတိမရှိရင်တော့ကောင်းပါကျွန်တော်နိုင်ငံက
ဥတာမန်ကသူ့ရွာကိုစစ်ကောင်စီတက်ဝင်ပြီးရွာသား၁၀ယောက်ကိုတတ်သွားတဲ့ဖြစ်စဉ်ကြုံရပြီးမှထွက်ပြေးခဲ့တဲ့သူပါတစ်ဖက်မှာလည်းအိန္ဒိယဘက်မှာနှစ်ကြာလာတဲ့အပြင်မဏိပူရေးကလည်းဖြစ်လာတော့အကူအညီတစ်ခုတည်းပေါ်မှာမိခိုနေရတဲ့ဒုက္ခသည်တွေအတွက်အဆဆရာရာရှာပါကြက်တဲလာတယ်လို့ဆိုပါတယ
်ပါစာဟင်းဒီဆန်ဒီတော့ပြေးပါတယ်အစီပါဒါပေမဲ့တနည်းအတွင်းတော့ပြေးတယ်အခုက၃နှစ်နီးပါးကြာလာပြီဆိုပြီးမှမနီပူဖဲမှာအရေးစီးပြန်စစ်လို့အဲ့ဒါနဲ့အဲ့ဒါမျိုးပဲဘာလို့လဲဟိုဖဲမှာလဲပမ်ပိုဒီမှာလဲပမ်ပိုစပီမမနီဒုံကတလို့ကတော့အစင်တက်မပြေတော့ဘူ
းချင်းပြည်နယ်ကလာတဲ့စစ်ရှောင်းအရေးအတွက်ကမီဇိုရန်ပြည်နယ်တစ်ခုထဲမှာပဲ4000ကျော်လောက်ရှိမယ်လို့မီဇိုရန်ပြည်နယ်အစိုးရဘက်ကခန့်မှန်းပါတယ်အဲ့ဒီမှာဒုက္ခသည်စခန်းပုံစံလှုပ်ထားတာက90ကျော်100လောက်ရှိမယ်လို့ချင်းလူအခွင့်အဖွဲ့ကပြောပါတယ်အာနာဖီဇန်ရေး CDM လုပ်ခဲ့လို့ဖန်ဝရန်ထုတ်ခံထားရတဲ့ကျောင်းဆရာမဒေါ် MD ကမဏိပူပြည်ပခနောက်ပိုင်းကြုံတွေ့နေရတာတွေကို VOE ကိုအခုလိုပြောပါတယ
်။ဖြစ်ပေါ်ခဲ့ပြဿနာတွေအကြောင်းပေါ့နော်။ဟိုအရင်ကဒီရောက်ကြဲနေပေါ့နော် NGO ကနေပြီးတော့3လတချင်လောက်ဆန်နေပေါ့နော်ထောက်ပံ့တာတွေရှိတယ်အများကြီးမဟုတ်ပေမဲ့ပေါ့နော်ထောက်ပံ့တာတွေရှိတယ်ဒါပေမဲ့အဲ့ဒီပြဿနာဖြစ်ပြီးတဲ့နောက်ပိုင်းမှာအဲ့ဒီ NGO ဘက်ကနေထောက်ပံ့တာတွေဟာမရှိတော့ဘူး။
ဒုက္ခသည်တွေဟာတရားဝင်အနေနဲ့ဆိုရင်စိုက်ပျိုးမွေးမြေလုတာစီးပွားရေးလုတာဆိုင်ဖွင့်ရောင်းတာမျိုးလုံးဝတားမြစ်ထားခံရပြီးတချို့ပဲနားလည်မှုနဲ့လုတ်ခွင့်ရနေပါတယ် ချင်းပြည်နယ်ကလာသူတွေကိုအဓိကထားလက်ခံထားတဲ့မီဇိုအတိုင်းဝိုင်းနဲ့မီဇိုရန်ဆိုရဘက်ကတော့ဘာသာရေးအရလူမျိုးရေးအရညီကိုမောင်နှမစိတ်တက်နဲ့အတက်နိုင်ဆုံးစားစရာနေစရာဖန်တီးပေးထားပေမဲ့ရေရှည်မှာတော့ဒီတိုင်းသွားဖို့မဖြစ်နိုင်ဘူးလို့ချင်းလူခွင့်ရေးအဖွဲ့ကဒါရိုက်တာတဦးဖြစ်တဲ့စလိုင်းဗန်ပြက်ကပြောပါတယ
်ဆိုရဖက်ဖက်ဒီညဆွေဖက်ဖက်ဖက်ဖက်ဒီမြန်မာပြည်ချင်းနဲ့မကောင်းခင်မှာတော့ကျွန်တော်ကဒီအထဲမှာဒီလူမျိုးလူလာလာနေပိုင်ခုပေးစေခြင်းနဲ့ဘယ်နဲ့ကျွန်တော်တွန်းဖို့အတွက်တော်တော်ခက်ပါတယ်အားလည်းမရှိဘူးအဲ့ဒါကြောင့်ဒီနိုင်ငံတကာအာဆူရပဲဖြစ်ဖြစ်နိုင်ငံတကာအဖွဲ့အစည်းပဲဖြစ်ဖြစ်ဒီ UN ဘက်ကပဲဖြစ်ဖြစ်ဒီဟာမျိုးကို action unit အောင်သူတို့ဘက်ကညံ့ညံ့အတွန်းပေးဖို့တော့ကျွန်တော်ဘက်ကတော့ပြောဆိုခြင်းနဲ့
CDN တူဦးဖြစ်တဲ့ဥယုံထန်းကတော့အမေရိကန်သူတို့ရဲ့ဘဝတွေအတွက်ဂျာကာလာအမျိုးသားညီညွတ်ရေးအစိုးရ NUG အနေနဲ့အိန္ဒိယဆူရနဲ့နိုင်ငံတကာအဖွဲ့အစည်းတွေကိုဂျာဝင်တောင်းဆိုညှိနှိုင်းတာတွေလုပ်ပေးဖို့မျှော်လင့်နေပါတယ်
။ဖြစ်နိုင်လို့ရှိရင် NUG အနေနဲ့ကျွန်တော်တို့ဒုက္ခသည်တွေတွေ့တော်လကောင်းသို့မဟုတ်နေမြေလုံခြုံရေးအရာဒီမှာနေထိုင်ခွင့်တော်လကောင်းအားလုံးကို NUG အနေနဲ့ဒေဝင်ကျွန်တော်တို့အတွက်ကျွန်တော်တို့ကူစာရက်တည်ပေးပြီးတော့တရမန်ကြီးရဆရာပဲဖြစ်ဖြစ်ကျွန်တော်တို့ကူစာဆက်တွေ့ပြီးမယ်ဘူပေါင်းသူတို့နဲ့ချစ်ဆက်ပေါင်းပြီးတော့ဆောင်ရွက်ပြီးနိုင်လို့ရှိရင်ကောင်းမယ်လို့ပဲကျွန်တော်မြင်တယ်ဟုတ်ကဲ့
အခုလို့ကိုမွေးဖွားရကိုရဲ့ရွာကနေစစ်ဘေးကြောင့်ဘေးလူရထွက်ပြေးခဲ့ရတဲ့မြန်မာပြည်အနောက်ဘက်ခြမ်းကချင်းတိုင်းသားတွေဟာစစ်ဘေးအပူပေါ်မှာမှရောက်ရှိခိုးလုံရဒေသမှာပါပြိပခနဲ့အကူအညီထောက်ပံ့အားနည်းမှုတံကိုပါထပ်ပြီးခန့်စားနေရလို့ပြေးစရာမြေမရှိတော့တဲ့ဘဝတွေအတွက်အကာအကွယ်တစုံတရာရလို့ရညာမျှော်လင့်နေကြပါတယ်ရှင်